ဒီနေ့လာကန်ကိုနိုင်ငံပေါင်း30ကအရာရှိတွေအပြင်ကုလသမဂ္ဂ၊ဥရောပသမဂ္ဂနဲ့အာရဗ်ဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။တကယ်တော့ဒီနေ့လာကန်ဟာအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့တိုက်ဖျက်ရေးနိုင်ငံတကာညံပေါင်းအဖွဲ့ထီထောင်ရေးကြိုးပမ်းမှုတွေအတွက်နောက်ဆက်တွဲဖြစ်လာတာပါ။ဒီနေ့လာကန်ဖွံ့ဖွဲ့ကိုအီရတ်သမ္မတနဲ့အတူအဖွဲ့ဝင်ကပြောရမှာပြင်သစ်သမ္မတဖရန်ဆွာဟိုလန်ကဒီအစ္စလာမ်ရဲ့အဖွဲ့ဟာကမ္ဘာတစ်ခုလုံးကိုချိန်ချောက်လာနေပြီ။ဒါကြောင့်သူတို့ကိုတုံ့ပြန်ဖို့အချိန်ထပ်ယူလို့မရတော့ဘူးလို့ဆိုလိုက်ပါတယ်။
Ce mouvement terroriste s'est déployé sur tout un territoire en Irak, en Syrie.
တမရာအိုလန်ပြင်သစ်လို့ပြောသွားတာကဒီအကြမ်းဖက်လှုပ်ရှားမှုဟာဒေသတစ်ခုလုံးကိုပြန့်နေပြီးအီရတ်မှာဆီးရီးယားမှာသူတို့ရှိနေပြီးဒီအကြမ်းဖက်လှုပ်ရှားမှုဟာနိုင်ငံနယ်ဆက်တွေဖျက်ချော်ပြီးအင်ပါယာတစ်ခုထူထောင်ဖို့ရည်မှန်းထားတယ်။ဒါကြောင့်အန်ဒီယယ်ဖြစ်လာနေပြီးတကဘာလုံးတစ်ခုကဘာတစ်ခုလုံးအတွက်အန်ဒီယယ်ဖြစ်လာတာမို့ကဘာတစ်ခုလုံးကဝိုင်းဖြည့်ရှင်းပြရမယ်လို့ဆိုတာပါ။ဒီညီလာခံကိုအမေရိကန်နိုင်ငံရဲ့ဂျွန်ကယ်ရီဟာလည်းအရှိလက်ပိုင်ဒေတာတွေကခေါင်းဆောင်တွေကိုသွားတွေ့ပြီးဒီနေ့မှရောက်ရှိနေပါတယ်ခင်ဗျာ။